မနက်ကမှာ COVID-19 ရောဂါကူးစက်ခံသူနောက်တစ်ဦးတွေ့ရှိခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်ခံသူစုစုပေါင်း108ယောက်ရှိသွားပြီဖြစ်ပါတယ်။ကျမိုင်းနယ်အားကစားဝန်ကြီးဌာနကဒီကနေ့ April 19ရက်နေ့ည8နာရီမှာထုတ်ပြန်ချက်မှာတော့ဒီကနေ့တက်ခွဲနမူနာ188ခုကိုစစ်ဆေးခဲ့ရမှာအသက်85နှစ်အရွယ်အမျိုးသမီးတဦးမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေတာတွေ့ရှိခဲ့ရပြီးကျန်တဲ့189ယောက်မှာတော့ရောဂါပိုးမတွေ့ရှိခဲ့ဘူးလို့ပြောထားပါတယ်။ဒီကနေ့မနက်9နာရီတုန်းကတော့ယောဂပိုးရှိသူနောက်ထပ်9ဦးတွေ့ရှိခဲ့တာကြောင့်ဧပြီလ18ရက်နေ့ကတက်ခွဲစမ်းသပ်မှု3ချိန်လုပ်တဲ့အထက်ယောဂပိုးရှိသူစုစုပေါင်း73ယောက်တွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဧပြီလ19ရက်နေ့မနက်ပိုင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဒီနေ့ကနေ့မှာကူးစက်မှုအတည်ပြုခဲ့သူအလုံးကတော့ခီးသွားမှုတဲ့ရာဇဝင်ရှိသူတွေမဟုတ်ဘဲယောဂပိုးရှိသူတွေနဲ့ထိတွေ့ဆက်ဆံခဲ့မှုသူတွေဖြစ်ကြပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ9ယောက်ရှိကြောင်းလည်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတော်မှာရှိတဲ့ဆက်ယုံအလုံယုံတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးလိုက်နာရမဲ့ညင်ညာချက်တရက်ကိုလည်းအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကဧပြီ19ရက်နေ့ဒီနေ့နေစွဲနဲ့ထုတ်ပြန်လိုက်ပါတယ်။အဲ့ဒီညင်ညာချက်မှာတော့ဆက်ယုံအလုံယုံတွေအနေနဲ့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနရဲ့အကြံပြုချက်တွေသတ်မှတ်ချက်တွေနဲ့အညီလိုက်နာဆောင်ရွက်ပြီးမှဖွင့်လှစ်ခွင့်ပြုမှာဖြစ်တယ်လို့ပြောထားပါတယ်။စစ်ဆေးမှုတွေကိုတော့မနေ့ဖြန်ဧပြီလ20ရက်နေ့ကနေ30ရက်နေ့အထိလှုပ်သွားမှာဖြစ်တယ်လို့ပြောထားပါတယ်ခင်ဗျာ။